ရန်ကုန်ရေးတပ်ဖွဲ့ဝင်လက်ချက်နဲ့ဆန္ဒပြသူ၂ယောက်မန္တလေးမှာတိုက်ဆုံခဲ့ပြီးတဲ့နောက်တပ်မတော်သတင်းမှန်ကြမ်းကြားရေးစာမျက်နှာကို Facebook ကအပြင်ဖြတ်သိမ်းဖယ်ရှားလိုက်ပါတယ်။အကြမ်းဖက်မှုစောင့်ဆော်ရေးတာဆီးတဲ့ Facebook ကုမ္ပဏီရဲ့မူအရာဖယ်ရှားလိုက်တာဖြစ်တယ်လို့ဘူဝါရရေးရာဆိုင်ရာကုမ္ပဏီပြောခွင့်ရ Rafael Frankel ကပြောကြားပါတယ်
In line with our global policies, we've removed the Tatmadaw True News information team page from Facebook.
Facebook ရဲ့ကမ္ဘာ့နှက်ချမှတ်ထားတဲ့မူဝါဒအရတက်မတော်သတင်းမှန်ပြန်ကြားရေးစာမျက်နှာကို Facebook ကဖယ်ရှားလိုက်ပါတယ်။အကြမ်းဖက်မှုဖြစ်အောင်ထိခိုက်မျက်နှာအောင်မလုံးစော်ရဆိုတဲ့စီကံကိုအချိန်ကြီးချိုးဖောက်တဲ့အတွက်ဖယ်ရှားလိုက်တာဖြစ်တယ်လို့ Facebook ကုမ္ပဏီပြောခွင့်ရက Reuters သတင်းဌာနကိုပြောကြားခဲ့တာပါ။အဲ့ဒီစာမျက်နှာကို Facebook ကဖြတ်လိုက်တဲ့အတွက်အခုဆိုရင်ရှာကြည့်ရတော့မှအဲ့ဒီ Facebook page စာမျက်နှာမရှိဘူးလို့ဖော်ပြနေပါတယ်။အခုအနာ3ရက်လုံးကိုတည်ယူထားတဲ့တက်မတော်ကားကိုဦးစီးချုပ်ဗိုလ်ချုပ်ကြီးမင်းအောင်လာရဲ့ Facebook စာမျက်နှာကို2018ခုနှစ်ထဲက Facebook ကဖယ်ရှားထားပါတယ်။စကမ်းပြည်နယ်မြောက်ပိုင်းမှာ2018ခုနှစ်တုန်းကစစ်တပ်ရဲ့အကြမ်းဖက်လုပ်ရက်တွေဖြစ်ခဲ့တဲ့အချိန်မှာ Facebook ပေါ်ကနေအမုန်းတရားအခြေခံနဲ့ရေးသားဖော်ပြမှုတွေထွေးထိုးဆုံးဆောင်မှုတွေကို Facebook ကမတားဆီးခဲ့ဘူးလို့ဝေဖန်ခံရပြီးတဲ့နောက်မှာအခုလိုဆောင်ရွက်လာတာဖြစ်ပါတယ်။2020နိုဝင်ဘာရွေးကောက်ပွဲမတိုင်ခင်ကလည်းစစ်တပ်နဲ့မကင်းတဲ့နာမည်တူးတဲ့အကောင့်တွေစာမျက်နှာတွေကိုဖယ်ရှားခဲ့တယ်လို့ Facebook ကကြေညာခဲ့ပါလိမ့်ရှင်။